ပြီးခဲ့တဲ့နိုဝင်ဘာလအမေရိကန်ရွေးကောက်ပွဲကိုရုရှားထောက်လှမ်ရေးအေဂျင်စီတွေကနှောက်ယှက်ပြီးခဲ့တာကိုတုံ့ပြန်အရေးယူတဲ့အနေနဲ့အမေရိကန်သမ္မတဘရက်အိုဘားမားကရုရှားအပေါ်တံခတ်ပိတ်ဆို့မှုတွေချမှတ်ခဲ့တာကိုလက်တုံ့ပြန်တဲ့အနေနဲ့အမေရိကန်တန်တမန်ဒါဇင်နဲ့ချီကိုရုရှားနိုင်ငံတဲကနေပြန်နှင်ထုတ်မယ်လို့ရုရှားအစိုးရကကြေညာလိုက်ပါတယ်အမေရိကန်တန်တမန်35ယောက်ကိုတိုင်းပြည်တွေကနေနှင်ထုတ်ဖို့နဲ့မော်စကိုမြို့နောက်ပိုင်းမှာရှိတဲ့တန်ယုံရဲ့အားလက်ရဲ့အပန်းဖြေအိမ်တွေနဲ့မော်စကိုမြောက်ပိုင်းမှာရှိတဲ့ကုန်ပစ္စည်းတူလောင်ယုံတွေကိုလည်းအမေရိကန်တန်ရာရှိတဲ့အသုံးပြုခွင့်ပိတ်ပင်ဖို့သမ္မတဗလာဒီမီယာပူတင်ကိုသူအကြံပြုခဲ့တဲ့အကြောင်းရုရှားနိုင်ငံသားဝန်ကြီးဆာဂေးလက်ဘရော့ပြောထားတာကိုကိုးကားပြီးတော့ရုရှား Interfax သတင်းအေဂျင်စီမှဖော်ပြထားပါတယ်။အမေရိကန်ရွေးကောက်ပွဲကိုနှောက်ယှက်ပေးခဲ့တဲ့အတွက်အမေရိကန်သမ္မတဘရက်အိုဘားမားကရုရှားထောက်လှမ်ရေးအဖွဲ့နှစ်ခုပေါ်ဒဏ်ခတ်ပိတ်ဆို့မှုတွေချမှတ်လိုက်တယ်လို့ရုရှားတန်တမန်35ဦးကိုအမေရိကန်ပြည်ထောင်စုကထွက်ခွာဖို့အပြင်အမေရိကန်ပြည်ထောင်စုထဲမှာရှိနေတဲ့ရုရှားပိုင်းအဆောက်အဦးနှစ်ခုကိုလည်းပိတ်ပစ်လိုက်တာပါ။ဒါနဲ့ပတ်သက်လို့ရုရှားကချက်ချင်းတုံ့ပြန်ဝေဖန်ခဲ့တယ်လို့လက်တုံ့ပြန်မယ်လို့လည်းချိန်ချောက်ခဲ့တာပါ။သမ္မတဥပမာကတော့နိုင်ငံတကာမှာအခိုင်အမာလက်ခံထားတဲ့စောင့်ထိန်ရမယ့်ကျင့်ဝတ်တွေကိုချိုးဖောက်ပြီးအမေရိကန်ရဲ့အကျိုးစီးပွားကိုထိခိုက်အောင်လှုံ့ဆော်ခဲ့တဲ့အတွက်ရုရှားပေါ်အခုလိုအရေးယူတာဟာတင့်တော်တဲ့တုံ့ပြန်မှုဖြစ်တယ်လို့ပြောလိုက်ပါတယ်ခင်ဗျာ။